ဧဒီလာ22ရက်နေ့ကတက်တန်းကိုဆုံးခဲ့တဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာလေးလာကြအပြစ်ခဲ့ရဆွေးနွေးတဲ့အချိန်ကာလကိုဇွန်လ9ရက်နေ့ထိနောက်ထပ်2လတိုးမြင့်တက်မှတ်တဲ့အကြောင်းမြန်မာအစိုးရတပ်ကမေလိုကကြေညာပါတယ်။ရခိုင်ပြည်နယ်ကတော့အရင်တိုင်းပဲအပြစ်ထားတဲ့ဒေသတွေမှာထက်မထားပါဘူး။အပြစ်ရေးဆွေးနွေးမှုတွေပေါ်ပြည်ပတိုင်းသားဖွဲ့စည်းပြီးရဲ့အမြင်တွေဘယ်လိုရှိလဲဆိုတာမနိုင်ကျင်နိုင်ဆက်ပြောပါလိမ့်မယ်။
2018ခုနှစ်ဒီဇင်ဘာလကနေ2019ခုနှစ်ဧပြီလအထိတက်မှတ်ထားတဲ့အပြစ်ခက်ရစဲရေးကာလကိုထပ်ပြီးတိုးပြဖို့ KIO KIE ကချင်းလူမျိုးရေးအဖွဲ့ TNLA တအောင်းလူမျိုးရေးအဖွဲ့ MNDAA ကိုကန့်တက်ဖွဲ့တို့ကတောင်းဆိုလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ဧပြီလ30ရက်နေ့ကထုတ်ပြန်တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကြေညာချက်ကဆိုပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးနိုင်တဲ့အထိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်ဆွေးနွေးနိုင်ဖို့အတွက်မြန်မာတက်မတော်ဘက်ကအပြစ်ရထားတဲ့ကာလကိုထပ်တိုးပေးဖို့အဲ့ဒီသုံးဖွဲ့ကနေပန်ကြားလာတဲ့အတွက်ဂျွန်လကုံထိတိုးမြင့်တက်မှတ်လိုက်ကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားတာပါတက်မတော်ဘက်ကအခုလိုထုတ်ပြန်ချက်ဟာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့တို့မနေ့ဧပြီလ30ရက်နေ့ကရှမ်းပြည်နယ်မူဆယ်မြို့မှာဆွေးနွေးခဲ့ကြပြီးတဲ့နောက်ထပ်ပေါ်လာတာဖြစ်ပါတယ်။ဒီဆွေးနွေးပွဲရလဒ်ထူးခြားချက်အဖြစ်အရင်ကအစိုးရနဲ့တက်မတော်ဘက်ကတစ်ချောင်းလုံးကင်ဆွဲထားတဲ့ MCA အပြစ်ရဲ့စာချုပ်မှာအားလုံးပါဝင်လက်မှတ်ရေးထိုးဖို့ဆိုတဲ့အခြေအနေမျိုးမဟုတ်ဘဲတိုင်းဒေသနဲ့ကင်တစ်ဖွဲ့ချင်းစီနဲ့ဆွေးနွေးညှိနှိုင်းဖို့အချက်ကိုပြောင်းလဲသဘောတူခဲ့ကြောင်းမြောက်ပိုင်းမဟာမိတ်ခေါင်းဆောင်တွေကဆွေးနွေးပွဲအထိသတင်းမီဒီယာတွေနဲ့တွေ့ဆုံရမှာပြောကြားခဲ့ပါတယ်။အခုလိုတွေ့ဆုံဆွေးနွေးပွဲမျိုးကိုကြိုဆိုပေမယ့်လက်တွေ့မှာမြန်မာစစ်တပ်အပေါ်ယုံကြည်မှုတိတ်မရှိဘူးလို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကံဆန်းကဗီဒီယိုကိုပြောပါတယ်
။အခုဒီလိုစီဝေးတွေ့ဆုံတာကဒီကရောက်တို့ဒီကချင်မဟာမိတ်ကဖြစ်ချင်လန်းစံပြီးတော့ကြိုဆိုပါတယ်။မတွေ့တာဆက်ရတာတွေ့တာတော့ပိုကောင်းတယ်။ဆွေးနွေးရတဲ့ဆွေးနွေးရပိုကောင်းတယ်။အပွဲပေါ်မှာအဲညီနိုင်တဲ့အလုပ်ကတော့ပုံမှန်ကျွန်တော်ကဒီလူစုအနေနဲ့ဆောက်ခံပါတယ်။ဒါပေမဲ့စစ်တပ်ရဲ့အံပြနိုင်ငံရေးမဖြစ်ဖို့အတွက်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။လုံခဲ့တဲ့လေးလအချိန်ပေးထားပါသေးရုံနဲ့ဒီအစိုးရတရင်တွေရောတိမ့်လိုက်တာတွေရှိခဲ့ပါတယ်။ပြစ်ခတ်ရဆဲတဲ့ဆိုတာကြောညာပေမဲ့တကယ်ဆိုရင်လက်တွေ့အကောင့်ထဲမှာပေါ်နိုင်ခဲ့ပါဘူး။ထို့နည်းတူနောက်ထပ်နလဆိုတာနိုင်ငံရေးလက်ကွက်တယ်မဖြစ်ဖို့အရေးကြီးပါတယ်။ချုပ်ငိမ့်မယ်ဆိုရင်တတိလုံးချုပ်ငိမ့်ဖို့အရေးကြီးပါတယ်။ဒီခိုင်ဒေတာကိုရောခြံစစ်ထားမှာဖြစ်တဲ့တနိုင်ငံလုံးကိုကျင်းညာပြီးမှတနိုင်ငံလုံးမှာဒီလိုထိုးစစ်ဆင်တဲ့ဟာရဲ့အကုန်လုံးအဲ့ဒီမှုကအကုန်လုံးတက်ဆဲဖို့ကတော့အရေးကြီးဆုံးပါပဲဆိုပြီးကကျွန်တော်တိုက်တွန်းချင်ပါတယ
်။အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဆွေးနွေးပွဲအခြေအနေကိုစောင့်ကြည့်နေတဲ့အမေရိကန်ရခိုင်လူမှုအဖွဲ့စီဒူဥက္ကဋ္ဌကိုသိန်းထွန်းစံကတော့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ဘက်ကအရက်သားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ဖို့ပိုးပြီးလိုလားကြောင်းအခုလို VOA ကိုပြောပါတယ်
။နိုင်ငံတကာမှာရှိတဲ့ရခိုင်မျိုးသားစီကတော့အစရရအပြားကြီးတော့မျောနေရမရှိဘူးပေါ့နော်။ကျွန်တော်စောင့်ကြည့်နေကြတယ်။အဲဒါပေမဲ့ရခိုင်ဘက်ကတပ်ပြီးတော့လုံနေအောင်မယ်ထိုးစစ်ဆင်နေအောင်မယ်လို့ကျွန်တော်တို့ယူဆထားပါတယ်အခုကြည့်ရတာယူစိတ်ဒီတိုင်းပဲဆက်ဖြစ်နေတာပေါ့နော်ဒါပေမဲ့ပြဿနာကဘာလဲဆိုတော့ဒုက္ခပြည်၃နောက်ကျော်လောက်ဖြစ်နေတာကိုလည်းဖြစ်ထားတယ်ပြီးတော့ကုညီမဲ့အဖွဲ့အစည်းအားလုံးကိုလည်းပိတ်ဆို့ထားတယ်ပြီးတော့အဲ့ဒီလူတွေကုညီကိုကြိုးစားတဲ့လူတွေကိုလည်းဖမ်းဆီးတယ်တပ်ဖြတ်တယ်ပြီးတော့ဂျွာသားကြီးအများကြီးကိုကျွန်တော်ကြားရလက်ချင်ပြီးတော့ဖမ်းထားတယ်ပြီးတော့အဲ့ဒီဆရာလူတွေလည်းတယောက်ပြီးတယောက်အတက်ခံနေရတဲ့စိတ်ဆက်နေရတဲ့ကြားရပေါ့အဲ့ဒီဟာကြီးအားလုံးဘလို့မလက်ခံနိုင်ကြအောင်မရှိပါဘူးကျွန်တော်တို့ကတော့အဲ့ဒါကိုပဲမြန်မာအစိုးရကမြန်မာစစ်တပ်ကအဲ့ဒီဟာကိုတော့ရပ်ဖို့အတွက်ကြိုးလာပ
ါမင်းကမူဆယ်မှာပြုလုပ်တဲ့အပြစ်ခံရစဲရေးဆွေးနွေးပွဲကိုတီထောင်စုငင်းငယ်ရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ဖြစ်တဲ့ KIO KIE TNLA MNDAA နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ AA ကခေါင်းဆောင်တွေတယောက်ခဲ့ကြပါတယ်။အခုလိုဆွေးနွေးပွဲမျိုးကိုမေလမှာဆက်ပြီးလုပ်ဖို့သဘောတူညီခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုဧည့်သည်တော်ဖြစ်တရုတ်အစိုးရအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆုံထောင်းဦးဆောင်နဲ့အဖွဲ့နဲ့တယောက်ခဲ့ပါတယ်ရှင်။